bends that never break me, 'cause it only serves to make me more determined to achieve my final goal.
Look at me, you're a guy. The tongue don't want to be a year of old. Don't want to be a year of old. But my son, မြန်မာနိုင်ငံရဲ့လောကကိုဝန်းလာခဲ့တဲ့အမျိုးသမီးခေါင်းဆောင်တစ်ယောက်ဖြစ်ပါတယ်
။အဲ့ဒါကတော့မြန်မာအမျိုးသမီးဆိုင်းဆီယာမမြတ်သမိုင်းမှာအထင်ကြီးဖြစ်တဲ့ဆိုင်းဆီယာမကြီးဒေါက်ခင်မျိုးချီရဲ့အကြောင်းကိုသတင်းစာဆရာကြီးကြည်မုံဦးတောင်ကသူမကွယ်လွန်မီက VOA ကိုပြောပြခဲ့တာပဲဖြစ်ပါတယ်။1300ပြည့်အရေးတော်ပုံမှာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုကဘယ်လိုရှိခဲ့ပါလဲ။ကြည်မုံဦးတောင်က
တထောင်သုံးပါးကြီးရေတော်ဘုံဆိုတာကတော့6ရင်းနှင်းမြေမှာ BOC အလုပ်သမားတွေကနိုင်ငံခြားကအရေးရှင်တွေကိုမချေနှက်တာကြောင့်ပြန်လီသပိတ်မောက်တဲ့အဲ့ဒီသပိတ်မောက်ပွဲကြီးရဲ့ဟာဗမာပြည်ရဲ့တထောင်သုံးပါးကြီးနိုင်ငံရေးရေတော်ဘုံကြီးစခဲ့ပါတယ်အဲ့ဒီတုန်းကရင်းနှင်းမြေအလုပ်သမားတွေရန်ကုန်ချီတက်လာပြီးတော့သူတို့ရဲ့အခွင့်အရေးတွေတောင်းဆိုတဲ့အခါမှာပဲခုဘက်ကအလုပ်သမားတွေကလည်းပဲသူတို့ခွန်ရေးတွေတောင်းဆိုပါတယ်အဲ့ဒီအချိန်မှာအရေးတော်ပုံထဲမှာအမျိုးသမီးတွေတတတာပါဝင်နေတယ်လို့ဆိုပြီးတော့1939ခုနှစ်ဇန်နဝါရီလ29ရက်နေ့မှာရွှေဘုံကုန်းတော်ပေါ်မှာအမျိုးသမီးတို့အစည်းအဝေးတစ်ခုကျင်းပပါတယ်အဲ့ဒီအစည်းအဝေးမှာအခမ်းအနားမှုဖြင့်ဆောင်ရွက်တဲ့ပုဂ္ဂိုလ်ကတော့မခင်များဆိုတဲ့အမျိုးသမီးဦးတူဖြစ်ပါတယ်အဲ့ဒီအစည်းအဝေးကလက်ရှိ90သဒ္ဒနာအုပ်ချုပ်ရေးဖြစ်တဲ့အခြေခံဥပဒေ1935ခုအခြေခံဥပဒေကိုအလိုမရှိဘူးလို့ကြက်ကြက်သားသားပယ်ချပါတယ်။ကိုမဲကိုချင်းအစိုးရတည်ထောင်မယ်လို့ရဲရဲဝံ့ဝံ့တောင်းဆိုပါတယ်။အဲ့ဒီစီဝေးဟာမှာပဲမြန်မာပြည်လွတ်လပ်ရေးအမျိုးသမီးအဖွဲ့ကိုဖွဲ့စည်းပါတယ်။အဲ့ဒီတော့ဖွဲ့စည်းတော့မခင်များကဒုတိယဥက္ကဋ္ဌဖြစ်ဆောင်ရွက်ပါတယ်။
သူပြောပြခဲ့တဲ့မခင်မြကဘယ်သူပါလဲ။တင်းစာဆရာကြီးချင်းမှုဦးတောင်ဆက်ရှင်းပြခဲ့တာက
မခင်မြကအဲ့ဒီအသိကြီးထောင်တဲ့ချိန်ကစပြီးတော့ခင်မျိုးချင်းဆိုတဲ့ကလောင်နာမဲတဲ့ဆောင်းပါးတွေအများပြရေးပါတယ်။ဒီတော့ဂျာနယ်ကြီးပွားရေးမဂ္ဂဇင်းတွတ်တရေးဂျာနယ်စနေတဲ့ကနေ့ဂျာနယ်စတဲ့စာတောင်တွေမှာသူကဆောင်းပါးရေးတဲ့အခါမှာအညိုရဲ့အဖြူရဲ့အကွက်စိတ်ပင်ဒီအကြီးလေးဝေးပြီးမြန်မာဆိုင်နှံရိုက်ထားတဲ့ချောမောလှပတဲ့သူရဲ့ဓာတ်ပုံလေးနဲ့ပေါ်ပြရတယ်။အဲဒီတုန်းကနဲ့ခင်မျိုးချစ်ရဲ့ဆောင်းမတွေဟာလူကြိုက်များခဲ့ပါတယ်
။ဒါအပြင်မြန်မာဆိုရှယ်လစ်လမ်းစဉ်ခေတ်ကအင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့ The Working People's Daily မှာဒေါက်ခင်မျိုးချစ်နဲ့အတူအက်ဒီတာအဖြစ်ထမ်းဆောင်ခဲ့သူဒေါက်ခင်ဆွေးလာကလည်းထိုစဉ်ကအမျိုးသမီးဆိုင်ဆီယာမများရှားပါနေချိန်မှာဒေါက်ခင်မျိုးချင်းနေနဲ့သူ့ကိုဖေးမလက်တွဲခေါ်ယူခဲ့တဲ့အကြောင်းပြန်ပြောင်းပြောပြချက်ကတော့
မကြီးတို့ခင်မျိုးချင်းကို1959ခုနှစ်ကကျမခင်ပွန်းကွယ်လွန်ပြီးကစအချိန်မှာတည်ကျွန်းခင်မင်ခဲ့ပါတယ်အဲ့ဒီအချိန်ကစပြီးဆရာကြီးဦးခင်မောင်လတ်နဲ့အမကြီးဒေါက်ခင်မျိုးချင်းတို့ဟာကျမဘဝမှာဒီကိုအားထားရကျေးဇူးရှင်များဖြစ်ကြပါတယ်။ကျမမှာငငယ်ရွယ်ရွယ်နဲ့ခင်မွန်းွယ်လွန်သွားလို့စိတ်ဒုက္ခရောက်စိတ်ဓာတ်တွေကျပြီးတောကတွေများပြီးအားကိုးရမဲ့ဖြစ်နေတဲ့အချိန်မှာအမကြီးဒေါက်ခင်မျိုးချစ်တို့ဇနီးမောင်နှံကဖေးမအားပေးဆောက်ရှောက်ကူညီခဲ့ကြပါတယ်
။ဆရာမကြီးဒေါက်ခင်မျိုးချစ်ရဲ့ကလောင်စွဲရင်နဲ့ပတ်သက်လို့ဒေါက်ခင်ဆွေလာကဆက်ပြောပြတာကတော့
အမကြီးဒေါက်ခင်မျိုးချစ်ဟာသတင်းစာသမားကောင်းစာရေးဆရာကောင်းဖြစ်ယုံနေမကပါဘူးမျိုးသမီးတယောက်ဇနီးတယောက်မိခင်တယောက်ဖြစ်နေလေအထုဆန်းနမူနာယူတိုက်တဲ့မျိုးသမီးကြီးတယောက်ဖြစ်ပါလေဘယ်ကိစ္စဘယ်အကြောင်းအရာမဆိုကိုအရှိအရှိတိုင်းဓမ္မဒိဋ္ဌံကြကြနဲ့စင်ကျင်သုံးသပ်တတ်ပါလေအဆိုးအကောင်းများကိုအကျိုးနဲ့အကြောင်းနဲ့လူတစ်ဖက်သားနားခံတာအောင်ဘဝင်ကြအောင်အမြင်ရှင်းအောင်ပညာရှိပိသစွာတိုတိုနဲ့လူရင်းအတိုင်းကိုရဲရဲဝဝဝေပန်တဆုံးမတွင်တင်တတ်ပါလေအမကြီးဒေါက်ခင်မျိုးချစ်ဟာဝဟာရကျွဲဝလွန်းတဲ့အပြင်စကားပြောလိမ်မာလှပါတယ်အမကြီးရဲ့ဝေပန်ချက်ခင်မြင်ချက်များဟာမှန်ကန်တိကျချိမိလွန်းလို့ အများကပြန်လဲခြေပစောတကတက်နိုင်ဖို့အတော်ခဲရင်နေကြတာကိုလည်းတွေ့ရှိခဲ့ရပါတယ်
။ဒေါက်ကင်မြူချီရေးသားခဲ့တဲ့စာပေတွေကဘာတွေပါလဲ။မြမစာပေလိလာလိုက်စားသူသူတေသူဥအောင်စောဦးကပြောပြခဲ့တာကတော့
ဆမိုင်းစာပေရေးသားနဲ့ပတ်သက်လို့ဆမိုင်းရေးခဲ့တဲ့စာအုပ်တွေဟာပြည်သူလူထုကိုအလုပ်ချွေးပြုတဲ့စာပေတွေလူထုတွေရဲ့ဘဝကိုဖွင့်ဆိုရှင်းပြတဲ့စာပေတွေကိုတွေ့တဲ့အတွက်ဒါပြည်သူချစ်တဲ့စာရေးဆရာတယောက်လို့ကျွန်တော်တို့အနေနဲ့လေးစားကူညီတဲ့အရှိရာဖြစ်ပါတယ်။သူတင်သူရေးခဲ့တဲ့စာအုပ်တွေနဲ့ပတ်သက်ရင်ဒီကျွန်တော်တို့ကိုလိုနီခေတ်တုန်းကဆိုကောလိပ်ကျောင်းသူများရဲ့ဘဝတွေနဲ့ပတ်သက်တဲ့ဟာမျိုးပေါ့လေ။ကောလိပ်ကျောင်းသူဆိုတာနောက်စစ်နှောင်ကျိုးဆိုတဲ့ဟာမျိုးတွေစစ်တရှိုးများဆိုတဲ့စာအုပ်တွေလူမုံတိုင်းဆိုတဲ့စာအုပ်တွေအစရှိတဲ့စာအုပ်တွေရေးသားခဲ့တာဖြစ်ပါတယ်။
ရသွေဝန်တော့ဖြစ်တဲ့အဖဦးတော်အမိဒေါ်တန်တင်မွေးချင်း၅ယောက်နဲ့အကြီးဆုံးစကိုင်းဇာတိသူဒေါက်ခင်မျိုးချစ်ဟာသတင်းစာနယ်ဇင်းလောကမှာတက်တန်းကျင့်တဲ့အပြင်နိုင်ငံအကျိုးလဲထမ်းဆောင်ခဲ့သူဖြစ်ပါလေ1983ခုမတ်လမှာတော့လွတ်လပ်ရေးမော်ကူဝင်တတိယအဆင့်ကိုချီးမြှင့်ခြင်းခံခဲ့ရပါလေဆီယမာကြီးဒေါက်ခင်မျိုးချစ်ဟာ1955ခုမေလကျင့်နေမှာမွေးဖွားခဲ့ပြီး1996ခုဇန်နဝါရီလ2ရက်နေ့မှာကွယ်လွန်ခဲ့တာဖြစ်ပါတယ်။လူသမားကြီးကြာရောက်တဲ့မေလ1ရက်နေ့မွေးနေ့ရှင်ဒေါက်ခင်မျိုးချစ်ရဲ့မွေးနေ့မှာကဗျာဆရာမောင်စွန်းရီကဂုဏ်ပြုတဲ့အနေနဲ့အမေချစ်မွေးနေ့ကဗျာဆိုပြီးရေးသားခဲ့ပါတယ်။ဒီကဗျာကိုဦးအောင်စောကပြန်လည်ရွတ်ပြရမှာတော့
။နှွေသစ်ပါပကောမေတ္တမာလအမေချစ်မွေးနေ့ကျုံချီကာဂိုကလောင်ဓာရည်နဲ့မိတုတ်ကိုကင်ဃဖွားရော့ထင်ဖွားစီနဲ့တိမ့်တိမ့်တူအောင်ကျော်မောင်ခေါ်တဲ့ပွဲမှာလဲဂေါ်ရီလောမာလို့တရေပြန်တော့အတော်ဟာကလောကချဲခဲ့ရင်နှွဲခဲ့တဲ့အကြီးတော်ကကြုံလီတဲ့မုံတိုင်းစမ်းအကြွစမ်းအထမှာလဲရမ်းမကွဆူသူပါလို့မန်းအမရစီမှာခန်းတကမရီစုမကွာနှွဲသလူပသူစရာဆိုလူတကာတဲ့ကဲပီလိရဲခဲ့တဲ့တပိုင်
းကဗျာရဲ့အတူချုပ်နှစ်တန်ရကိုလေဥအောင်စောဦးကအခုလိုရှင်းပြခဲ့ပါလေ
အချင်းချင်းပြီးတော့ပေါ်ပြမယ်ဆိုရင်တော့မေတရက်မှာမွေးလာခဲ့တာဖြစ်တယ်မွေးတရက်မေလတရက်ဆိုတာကလည်းကျွန်တော်တို့အလုသမားနေဖြစ်နေခဲ့တယ်ကဗျာအလုသမားနေဖြစ်ခဲ့တဲ့ဆိုတဲ့အခါကျတော့အပိနိခံနေဘက်ကနေဖိနိတ်တဲ့လူတန်းစားတွေကိုတော်လှန်တဲ့နေ့မှာမွေးလာခဲ့တဲ့အတွက်ဆမ်မိုင်းတော်ခင်မျိုးချစ်ဟာအဲ့ဒီလိုဖိနှိပ်တဲ့သူတွေကိုစက်ကျင်တဲ့စိတ်သက်တွေများပါလာသလားသူ့ကိုမွေးတဲ့နေ့တွေကိုရကဘာမှတိတ်တိတ်တုံနဲ့နေရူးနေမြတ်တွေဖြစ်ခဲ့တယ်ဆိုတဲ့ဟာကိုထောက်ပြသွားတာဖြစ်ပါတယ်နောက်တစ်ခုကဒီ1938ပေါ့လေကျွန်တော်တို့ဘိုးအောင်ကျော်ကြာသွားတဲ့ခေတ်မှာလည်းဒီဂေါ်ရပလိတ်တွေကနေလက်ကင်တုံးနဲ့ရိုက်လို့လက်နဲ့မဲ့တဲ့ចောင်းသားတယောက်ကြာသွားတဲ့အပွဲမှာတော်ခင်မျိုးချစ်ကကျောင်းသူတယောက်အနေနဲ့တတိရှိတော်နဲ့ပါဝင်ခဲ့တယ်ဆိုတဲ့အကြောင်းကိုလည်းထောက်ပြထားတာဖြစ်ပါတယ်။နောက်တစ်ခုဒီစမ်းအကြွစမ်းအထမှလည်းဆိုတာကတော့ကျွန်တော်တို့ဂျပန်ဒေါ်လာကြီးပြီးသွားပြီးတော့မှနေသူရင်ခစ်ပေါ့လေ။ဗိုလ်ချုပ်အောင်ဆန်းနဲ့တခင်တန်းထွန်းတို့ညီညွတ်ခဲ့တဲ့အတွက်စမ်းနဲ့တန်းခစ်မှတော့ကလည်းဒီမြေပေါ်နိုင်ငံရေးလှုပ်ရှားမှုတွေကတော့ခင်မျိုးချစ်တက်တက်ကြွကြွပါဝင်လှုပ်ရှားခဲ့တယ်ဆိုတဲ့အကြောင်းကိုဖွဲ့ဆိုသွားတာပဲဖြစ်ပါတယ
်။ဆိုင်းဆရာမကြီးဒေါက်ခင်မျိုးချစ်ဟာမြန်မာစာပေတမကအင်္ဂလိပ်စာရေးသားမှလည်းထူးချွန်လာတာဖြစ်ပါတယ်။နိုင်ငံတကာရဲ့အတိမပြုမှုကိုခံယူခဲ့ရတဲ့သူ့ရဲ့အင်္ဂလိပ်စာရေးသားမှုနဲ့ပတ်သက်လို့နောက်တရင်ပါအမျိုးသမီးများကန္တမှာဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်